SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှိများယခုတင်ဆက်ပေးမှာကတော့ SBS examen မှာ AI ရွေးကောက်ပွဲဆိုတဲ့ဆောင်းပါးဖြစ်ပါတယ်။ Communist Kamala မှာဘောလီဝုဒ်ထောက်ခံမှုများအထိညာရီတုနဲ့မဟုတ်မှန်မှလှုပ်ကြံမှုများသည့်ယမန်နှစ်ကဒီမိုကရေစီရွေးကောက်ပွဲတချို့တွင်ကြီးမားသောအခမ်းကဏ္ဍမှပါဝင်ခဲ့ပါသည်ပထမဆုံးအကြိမ် AI သည်စာသားများဗီဒီယိုများရုပ်ပုံများနှင့်အသံများကိုနိုင်ငံရေးဆိုင်ရာစီရင်လှုပ်ဆောင်မှုများသို့ဝင်ရောက်လာခဲ့ပါသည်အိန္ဒိယနိုင်ငံမှနိုင်ငံရေးပါတီများကိုထောက်ခံတဲ့ဘောလီဝုဒ်သရုပ်ဆောင်များရဲ့သူအရောက်များသည်မဲဆန္ဒရှင်များရဲ့ဆိုရှယ်မီဒီယာများပေါ်တွင်ပေါ်ကြားလာခဲ့ပါသည်။ Deepfake Analysis Unit DAU မှဦးဆောင်သူပန်ပေါ့စရာနီယာကသူတို့ရဲ့အသံကိုကျွမ်းကျင်စွာပြုလုပ်ထားပါသည်။တချို့ကိစ္စတွေမှာသူတို့ပြောတာကပါတီတစ်ခုခုကိုထောက်ခံနေပုံပေါ်အောင်မူရင်းဗီဒီယိုမှာပြောခဲ့တာကနေပါတီတစ်ခုခုကိုထောက်ခံနေပုံပေါ်အောင်မူရင်းဗီဒီယိုကနေလုံးဝပြောင်းလဲခဲ့တာဖြစ်ပါတယ်လို့ပြောဆိုပါတယ်။တစ်ချိန်တည်းမှာအမေရိကန်မှာဆိုဗီယက်အရာရှိတဦးအဖြစ်ဝစ်ဆင်ထားသောကမဲလာဟဲရစ်ရဲ့ AI ဖန်တီးထားသောပုံရိပ်အထူးသဖြင့်လက်တီနိုမဲဆန္ဒရှင်များကြားတွင်ကြဲကြဲပြန့်ပြန့်မျှဝေခဲ့တာကိုတွေ့ရှိခဲ့ပါတယ်။ Fetchy Quiedo and Marie Carano ရဲ့ Managing Editor ကHispanic အသိုင်းအဝိုင်းတွင် Latin America မှာလူအများပြားသည့်အာဏာရှင်အစိုးရအောက်၌နေထိုင်ခဲ့ရပါသည်။ဒါကြောင့်ဒီလိုအသင်းဖွဲ့မျိုးနဲ့ပတ်သက်ပြီးမတူညီတဲ့အတွေ့အကြုံနဲ့ညှင်းဆုံမှုတွေရှိနေပါသည်။ယခုဒီအပိုင်းမှာ SBS Examen မှာ AI မှာမဟုတ်မမှန်လှုပ်ကြံဖန်တီးမှုဖြင့်၎င်းတို့ရဲ့ရွေးကောက်ပွဲပေါ်မိခဲ့သူအကျိုးသက်ရောက်ခဲ့သည်ကိုကြည့်ရှုရအိန္ဒိယနဲ့ American ပြည်ထောင်စုတို့ကိုရှိရှုထားတာဖြစ်ပါတယ်။